โอเคดร.เตมองทวีดร.ทวีเซมครับเนี่ยตัวเราซิลิဖြတ်ခြင်းရဲ့အကျိုးကျေးဇူးနဲ့နောက်ဒီဆိလိဖြတ်နီးနဲ့ဆိလိဖြတ်ဖို့အနေထားအမျိုးမျိုးအတွက်ထောက်ကူပြုနိုင်တာတွေကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီဆိလိဖြတ်တဲ့အခါမှာတကယ်လက်တွေ့ကြုံရနိုင်တဲ့စိန်ခေါ်မှုတွေအကြောင်းအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
း challenges တွေပေါ့လေနော် challenges တွေကအများကြီးဆိလိဖြတ်သူတိုင်းကွန်ဖြတ်သူတိုင်းမှာ challenges တွေရှိတယ်အဲ့အရာတွေကအပိုင်းအချမ်းမြေအပြင်ခွဲလို့ရှိရင်နံပါတ်1က physical addition ပေါ့နော်ခန္ဓာကိုယ်ရဲ့ရုပ်ပိုင်းဆိုင်ရာဆွဲလန်းတန်းတားမှုရှိတယ်။အဲ့ဒါဘာတွေလဲဆိုလို့ရှိရင်ဆေးလိပ်ဖြတ်လိုက်ပြီဆိုလို့ရှိရင်ဖြစ်တာ။ငါဆေးလိပ်မတော့တော့ဘူးဆိုလို့ရှိရင်အာယုံစိတ်စူးလို့မရတော့ဘူး။စိတ်တူလာတာရှိတယ်။နောက်တစ်ခါအဲ့ကြတော့မှသူကအလွန်အမင်းတောက်ချင်တဲ့စိတ်တွေဖြစ်လာတာရှိတယ်။ရင်းထတာပေါ့လေ။အဲ့ဒါအိတ်မပြောတော့ဘူး။နောက်တစ်ခါသူ့ကိုယ်သူကတော့ကိုယ်ရေးဖြစ်မျိုးအခက်ခဲတွေဖြစ်လာတာပါလေ။ဒါမဲ့အဲ့ကောင်တွေကတပတ်ပဲနော်။တပတ်လောက်ကြာသွားလို့ရှိရင်နပါဒုတိယမြောက်ဘာလို့ရောက်ပါလို့ဆိုရင်သူအလိုလိုပြောက်သွားမှာဒီတပတ်ပဲသူကြာတာเนาะအဲ့ဒါလေးကိုသူသိထားရမယ်အဲ့လိုသိထားလို့ရှိရင်ဒီ physical addition ကိုဟိုကြော်သွားသူ့သူတွန်းကြော်သွားသွားနိုင်မှာအချင်းတပတ်ကြော်သွားနဲ့ကြော်သွားသွားနိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီတပတ်အတွင်းမှာအခက်အခဲဆုံးဖြစ်နိုင်တာအတွက်ဘယ်လိုကြော်လှဖို့အကြံပြုချင်လဲဆရာ
ဒီတကယ်လို့သိဆိုးနေရဆိုလို့ရှိရင်ဖြေဖြောက်တဲ့ဒီပေါ်လေးပြီးတော့တောင်းလို့တဲ့ဥစားလေးတချို့လေဥမာခေါင်းကိုက်တဲ့ဟာဖြစ်လာတယ်ဆိုလို့ရှိရင်ဒီမကြမင်းများတောက်တာမျိုးပေါ့နော်ရေကိုအောင်တောက်တာမျိုးလို့လို့ကြတယ်နောက်တကပုံမှန်စားတောက်ခြင်းမစားရင်ကိုရဲလှူရှမ်းမှုလုပ်ပြီးအစာလေးကိုစားလိုက်ရင်ကတော့တီးလေးစားတာပဲဖြစ်ဖြစ်ချောကလက်လေးစားတာပဲဖြစ်ဖြစ်တခုခုပေါ့လေအစာထုတ်ကိုစားလိုက်လို့ရှိရင်သူကအဲ့ဒီကပျောက်သွားတယ်နော်ကိုရဲလှူရှမ်းမှုတခုထားပြီးတော့လေလှူရှမ်းမှုတွေလွတ်လပ်လို့ရှိရင်လည်းသက်ရှိသူခြင်းကန်လေးတွေလေ့ကျင့်ကာယပုံပေါ်ပါလိမ့်ရင်လွတ်လို့ရှိရင်လည်းပျောက်သွားနိုင်ပါတယ်နောက်တစ်ခုကျတော့နည်းချောင်းဆိုးခြင်းတယ်အဲ့ဒါဆိုရင်ရေတော့ပေါ့နော်ရေမြတ်တော့ခိုင်းတာရှိတယ်ဟုတ်ကဲ့ဒီတဖြည်းဖြည်းနဲ့ဆလိတော့ချင်းစိတ်ကိုဒီလေးဖြစ်တော့နှေးသွားအောင်စိတ်ကိုဒီထဲမှာမထားဘဲနဲ့အခြားသောအလုပ်တွေမှာထိုးထိုးရှင်ဟာငါရုပ်ရှင်သွားလိုက်မယ်ကွာဆိုရုပ်ရှင်ပြုံထွက်သွားလိုက်တယ်အဲ့မှာခုမတော့ပြစ်တော့ဘူးအဲ့လိုမိသွားတယ်ပေါ့လေအချိန်ကိုဆွဲတဲ့ဟာ
အယုံပြောင်းလိုက်တာပေါ့ဆရာနော
်ဟုတ်ပါတယ်အဲ့ဒါမျိုးလုပ်လို့ရှိရင်လည်းဒီ physical ဟိုတွေကလိုလိုသွက်သူပျောက်သွားတာဖြစ်နေပါတယ်အဲ့ဒါကျွန်တော်ခုနကပြောခဲ့တာရုပ်ပိုင်းဆိုင်ရာဟောဆွဲလာမှု addition ပေါ့နော် physically ပေါ့လေ
ဟုတ်ကဲ့ဆရာကြီးအခုလိုဒီရုပ်ပိုင်းဆိုင်ရာအခက်အခဲစိန်ခေါ်မှုတွေပြီးတဲ့အခါမှာစိတ်ပိုင်းဆိုင်ရာစိန်ခေါ်မှုအခက်အခဲတွေဖြစ်မယ်ထင်တယ်ဆရာ
ဟုတ်ကဲ့စိတ်ခံစားမှုပိုင်းဆိုင်ရာပေါ့နော်ထင်မြင်ကြီးယုံယူဆမှုတွေယုံကြည်မှုတွေနဲ့ဆက်နွယ်ရတယ်ပေါ့ emotional ပေါ့နော်တချို့ကကြတော့စိတ်က emotion ဖြစ်နေတာဘလို့ဖြစ်နေလဲဆိုရင်ငါစိတ်လေးလေးတောက်လို့ရှိရင်ငါကိုယ်စိတ်နှစ်ဘက်ကိုပြေလျော့သွားတာပဲ relax ရတယ်ကွာဆာမျိုးသူကယုံကြည်နေတာတလွဲယုံကြည်နေတာသူကတကယ်လဲသူကရသူဖြစ်နေတယ်เนาะဒါစိတ်ထဲမှာဒါတော့တကယ်တော့ပုတ်ဘူး emotion ဖြစ်နေတာเนาะစိတ်လေးတောက်ရင်ကွာအနည်းတကယ်မရှိဘူးသူစိတ်ထဲမှာအဲ့လိုထင်နေတယ်အဲ့လိုမယုံဘူးမယုံကြည်ဘူးစိတ်လေးတောက်လို့ထင်ရင်ကကျမ်းမိုက်ထိခဲ့တယ်ဆိုတော့မျိုးမယုံဒါတွေပြောနေရတာကွာဆိုတော့မျိုးထားတယ်ငါတလောက်လင်းနေတော့ငါဘာမှမဖြစ်ပေါ်ဘူးကွာဆိုတော့မျိုးထားတယ်เนาะနောက်တကငါစိတ်လေးတောက်လို့ရှိရင်အစားမစားဖြစ်လို့ရှိရင်ပိန်လို့တွေအတွက်ဒါပူရံကောင်းလေးလို့ဆိုတာအယူအဆမျိုးပေါ့နော်ယုံကြည်ချက်တွေ emotion တွေဒါသူ့ရဲ့ဒါအမားတွေနော်အဲ့ဒါတွေရှိနေတယ်နောက်တကသူကစိတ်လေးလေးတော့ပါတော့ low sin ပေါ့လေဒါသူ့ရဲ့စိတ်ကူးခံစားမှုကိုလည်းအဲ့လိုယုံကြည်နေတာအဲ့ဒါတခု
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာဒီဆွဲလန်းတဲ့စိန်ခေါ်မှုတွေအပြင်နောက်ထပ်ရောစိန်ခေါ်မှုရှိနိုင်သေးလားဆရာကြီ
းနောက်တစ်ခုကကြတော့ behavior ပေါ့ဘယ်လို low sin နေတိုင်းလုပ်တဲ့လှုပ်ရှားမှု behavior နဲ့ social connecting မှာဆွဲလိုက်တောက်တာကိုသူကငါအစာစားပြီလို့ကြည့်ရင်ငါဆေးလေးတော့မဖြစ်မယ်အစာစားပြီတမျိုးလိုဆေးလေးတို့ဆေးလေးအစာမျိုးပေါ့လေဟိုစာလေးတောင်ရှိပါတယ်ဆေးလေးလေးတော့လဲမှာ green ချင်တယ်တော်မျိုးပေါ့လေအဲသူ့ရဲ့ habitual ဖြစ်တာ
အစ်င့်ဖြစ်သားတော့
ဟုတ်ကဲ့အဖြစ်ဟုတ်တယ်အစာစားပြီရင်ဆေးလေးလေးတော့ green ချင်ပြီအောင်ငါတော့အောင်မှာဆိုတာမျိုးရှိတယ်တချို့ကတော်လဲအရက်တော့မတော်တယ်အရက်ဝမ်းရောတော့မှငါဆေးလေးလေးနဲ့ရင်းလေးလက်တော့ဆေးလေးလေးတော့လဲဆိုတာမျိုးပေါ့လေအဲ့လိုမျိုးအကျင့်ဟောနှစ်ခုတွဲပြီးတော့သူလိုလို့ဆိုဘေဘီယာလို့ဆိုဖြစ်နေ connection ဖြစ်နေတာပေါ့လေ
ညီမပြမစင်တော့လဖက်ရင်နဲ့ပါဆရာနော
်ဟုတ်တယ်လဖက်ရင်တော့ပြီးလို့ရှိရင် secret နဲ့ဒီလဖက်ရင်တစ်ခွက်နဲ့ကတော့အများသားဆိုင်ရလာချထားပြီးသားဆိုတော့ဖိတ်တော့ပြီးလို့ရှိရင်ဆေးလေးကတော့ပေါ်လဲရမှာမဟုတ်ဘူးအဲ့ဒါ habitual ဖြစ်သွားတာ habitual ကြောင့်တကယ်တမ်းကျတော့အဲ့ဒါအစွဲလမ်းစိတ်အစွဲလမ်းမှာပဲနော်လိုလို့ဆိုရင် habitual နဲ့တွဲပြီးဖြစ်နေတာကံကြောင့်လည်းတကယ်ရေးနေပေါင်းသိမ်းပြီးပြည့်ပြီဆိုဟာရေးတာနဲ့ပြောပန်းနဲ့ဟေးတခွက်တပလားချသလိုပဲအဆေးလေးလည်းကြာသမောင်ကရောသမောင်ဆို secret ဘူးလေးဒါလည်းလုတ်ပြေးလိုက်လိုက်ရင်လည်းမလွဲတာမချောင်းတာအဲဒါလူမှုရေးပဲဒါချောင်းလွဲလို့မရဘူးဒါလုတ်ရမှာပဲမတော့ရင်ရိုင်းသွားတယ်ဆိုတာမျိုးစစ်တက်မှာသူထင်းထင်းထင်းနေပါလိမ့်မယ်အဲအဲ့ဒါမျိုးတွေ ဖြစ်တယ
်ဟုတ်ကဲ့ဆရာဒီနေရာမှာနောက်ထပ်ရောဒီအထင်မြင်မှားနိုင်တာကိုသတိပြုဖို့ပြောဖို့ရှိအောင်လားဆရာရေ
တချို့ကကျတော့လေဟိုစာရင်းနဲ့အဲ့ဒါစိတ်လေးကုလိုက်ဟိုကျွန်တော်တကယ်ချင်းစာရေးဆရာတယောက်သူပြောဦးတယ်သူကချစ်ဝတ္ထုနဲ့တော်နာမည်ကြီးတယ်ဟိုနောက်ပိုင်းသူချစ်ဝတ္ထုတွေသူမရေးတော့မရေးနိုင်တော့ဆရာဘာလို့မရေးတော့လဲလို့ပြောတဲ့ခါကျတော့သူကကန်ဆိုးတော့သူကစိတ်လေးစမိုကာဆိုတော့ heavy smoker ဆိုတော့သူကဒီနှလုံးသွေးကြောချင်းယောဂါဖြစ်တယ်ပြီးတော့နှလုံးသွေးကြောချင်းယောဂါအတွက်နဲ့သူပြုံးနေပဲတက်ပြီးတော်တော်ခံစားလိုက်ရတယ်အဲ့ဒါစိတ်လေးလေးဖြတ်ခိုင်းရတာဗောလေစိတ်လေးမတော့တော့အဲ့ဒီအောင်သူကဟိုရတော့မယ်ကျွန်တော်အားတဲ့စိတ်လေးမတော့ရတဲ့အတွက်ကြောင့်စိတ်ကူးတွေကရင်လို့မရတော့ဘူးတဲ့အချစ်ဝတ္ထုတွေရေလို့မရတော့ဘူးတဲ့ဆိုတော့အဲ့လိုပြောဦးတဲ့လူရှိပဲဒါလည်းဒါဆိုတာသူသူကအမှန်တော့တကယ်တော့မဟုတ်ပါဘူးမမှန်ပါဘူးသူကအဲ့လိုထင်နေတာစိတ်လေးလေးတော့ပြီးတော့ရေးမှစိတ်ကူးကောင်းပြီးတော့ဒီအချစ်ဝတ္ထုစိတ်ကူးရင်လို့ကောင်းတယ်ဆိုတာမျိုးသူစွဲနေတာပေါ့လေဒါ habit you have နဲ့ပတ်သက်ပြီးတော့ challenge တွေပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီစိတ်ပိုင်းဆိုင်ရာဒီအမှုကျင့်ပိုင်းဆိုင်ရာစိန်ခေါ်ချက်တွေကိုဘယ်လိုကြော်လွှားဖို့အကြံပြုချင်လဲဆရာ
။အဲ့ challenge တွေကိုကြော်လွှားဖို့ခုနကကျွန်တော်ပြောသလိုပဲစိတ်ကိုပြောင်းသွားအောင်လုပ်တာနော်တခုခုဆင်ချင်းချင်းတနေတာကိုတစ်ခါတခုခုဟိုပီကေလေးဝါလိုက်တာမျိုးဖြစ်ရင်ဖြစ်မသိသီးလေးစားရတာမျိုးဖြစ်မယ်။တက်ရှူလေးတင်ကလုပ်ရတာမျိုးဖြစ်မယ်။ကာယလှုပ်ရှားမှုလုပ်ရတာမျိုးဖြစ်မယ်။တနေရာသွားလိုက်တာမျိုးဖြစ်ရင်ဖြစ်မယ်။တရှင်းလေးဆိုတာတော့ပုလို့ဆိုလိုက်မယ်။ music လုပ်တယ်လို့ဆိုရင် music တွေတီးမယ်ပြုမယ်ဂီတာဆွဲမယ်ပါဆိုရင်ဒါပျောက်သွားမှာပါ။အဲ့အဲ့ဒီနည်းတွေနဲ့ကြော်လွားပေးရမှာဖြစ်ပါတယ်။လိုအပ်လို့ရှိရင်တော့လေအဲ့လောက်ကြောက်အောင်လည်းမဘလုံးမဘလုံးမရတော့ဘူးဆိုလို့ရှိရင်တော့လေကျွန်တော်စိုးစိုးက personalize application ဆွဲသလိုပေါ့လေ CEO အကူကြီးတွေယူလို့ရပါတယ်
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။